ရွေးကောက်ပွဲကာလမှာမြန်မာနိုင်ငံကိုမသွားကြဘူးဆိုပြီးတော့ဝန်ထမ်းတွေကိုကုလသမဂ္ဂကတားမြစ်တယ်လို့ကြားလို့ပါဆရာ။ဒီဒီသတင်းနဲ့ပတ်သက်ပြီးတော့ဆရာတို့ဗာများပြောပြနိုင်မယ်ဘလို့ကြောင့်ဒီလိုတားမြစ်ရတယ်ဆိုတာသိလို့ရနိုင်မလားဆရာ
။ UN အနေနဲ့ကဒီရွေးကောက်ပွဲကာလဆိုတာဒီတမ်းမှာတိမ်မှုရဲ့ကာလဖြစ်တယ်လေ။ကျော်အဲ့ဒီကာလမှာဒီကျွန်တော်တို့ချိုးတင်ကာဝေးရင်းနေတဲ့ဒီဝန်ထမ်းတွေပေါ့လေကျွန်တော်တို့ကဒါလုံခြုံလို့ဆိုရင်အတိုင်းပါပဲခင်ဗျာဒါပုံမှန်လုံခြုံရေးသတိလေးရှိဖို့အကြောင်းကြားတာပါပဲခင်ဗျာဒါဟိုနိုင်ငံတိုင်းမှာပေါ့နော်ဒီလိုရွေးကောက်ပွဲကာလပေါ့သူသဖြင့်ပြောအပြောင်းလဲရှိနေတဲ့နိုင်ငံတွေမှာဆိုလို့ရှိရင်ဟာရွေးကောက်ပွဲကာလအမှန်သိမ့်မှုရည်ခင်ဗျာဒါဆိုအဲ့ဒီအချိန်ကာလမှာပုံပြီးတော့သတိပိရိယရှိဖို့အကြောင်းကြားတာပဲရှိပါတယ်ခင်ဗျာ
โอเคဟိုကုလသမဂ္ဂအနေနဲ့ရလေအခုဒီမြန်မာနိုင်ငံမှာကျင်းပမဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်ပူပန်မှုတွေများရှိနေလို့လားဆရာကြီးဟို
အဲဒီလိုမဟုတ်ပါခင်ဗျဒါလုံရုပ်လို့ဆိုရင်အတိုင်းပါခင်ဗျဒါမြန်မာနိုင်ငံရေလို့မဟုတ်ပါဘူးခင်ဗျရွေးကောက်ပွဲကာလဆိုတာအထူးဖြစ်ပေါ့နော်ဟို transition ပေါ့နော်ဒီလိုအပြောင်းလဲအခုပြောင်းကာလမှာဆိုလို့ရှိရင်ဒါဒီနေရာမှာမဆို immediate ဟို delivery ရတဲ့နေရာမှာကာလဖြစ်ပါတယ်ဒီရွေးကောက်ပွဲရေလို့မဟုတ်ဘူးခင်ဗျဒီပုံမှန်ပေါ့လေကျွန်တော်တို့ advisory လို့ခေါ်တာပေါ့နော်ဒီလုံခြုံရေးနဲ့ပတ်သက်လို့ 3 page clear ကြီးကျွန်တော်တို့ကဒါပုံမှန်ထုတ်ပြတာပါခင်ဗျဒီလိုထုတ်ခြင်းအဖြစ်လည်းဟာဒီတစ်ခုခုဖြစ်မယ်ဆိုပြီးတော့ကျွန်တော်တို့ကကြိုတင်ဟိုမှန်းဆလို့တော့မဟုတ်ဘူးခင်ဗျဒါပေမဲ့ delivery ရနဲ့နေကြဖို့ပဲကျွန်တော်တို့သတိပေးတာပါ
ဟုတ်ကဲ့အခု3 page ချက်ကဆရာကြီးဘယ်ကာလအထိပါလဲဆရာဟိုအချိန်ကာလဟုတ်ကဲ့
ရွေးကောက်ပွဲကာလပေါ့ဗျာရွေးကောက်ပွဲပြီးတဲ့ကာလအချိန်မှာဒါအမိတန်တိမ်မှုတဲ့ကာလမဟုတ်လို့ဒါဝန်ထမ်းတွေကိုအကြောင်းကြားတာပါခင်ဗျာရွေးကောက်ပွဲမတန်ခင်တည်းနေကရွေးကောက်ပွဲနောက်ကာလပေါ့နော်ဟိုတပတ်နှစ်ပတ်လောက်ကတော့ဒီချိန်ကတော့အင်တာနက်ငလုံးကလည်းလှုပ်ရှားမှုကြီးကျယ်ဖြစ်နေတဲ့အချိန်မှာဟာအရေးမကြီးဘယ်လိုအပ်တဲ့ဒီကစားမဆောင်ရမိဘူးဟလားသတိပေးတာပါလို့ဆိုပြဒါ planning အတွက်ပါပဲ
ဟုတ်ကဲ့မြန်မာနိုင်ငံအတွင်းမှာအခုကုလသမဂ္ဂအဖွဲ့အစည်းတွေကဒီဝန်ထမ်းတွေအားလုံးဘယ်လောက်လောက်ရှိနိုင်မလဲဆရာ
ကျွန်တော်အတိအကျတော့မပြောနိုင်ဘူးခင်ဗျာဒါပေမဲ့ကျွန်တော်ခန့်မှန်းကြည့်တော့2000ပတ်ဝန်းကျင်တော့ရှိမယ်လို့ကျွန်တော်မှတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါဟိုမြန်မာဝန်ထမ်းတွေရောနိုင်ငံတကာဝန်ထမ်းတွေရောလားဆရာဟိုမြန်မာဝန်ထမ်းတွေရောဘယ်လောက်လောက်ရှိမလဲဆရာ
ဟုတ်ကဲ့မြန်မာနိုင်ငံမြန်မာကျွန်တော်အဲ့ဒါလေကျွန်တော်အတိအကျတော့မသိဘူးခင်ဗျာမြန်မာဝန်ထမ်းရောအပြည်ပြည်ဝန်ထမ်းတွေလည်းပါပါရခင်ဗ
ျဟုတ်ကဲ့ဒီမြန်မာနိုင်ငံတွင်အခုလက်ရှိတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုရောဘာတွေညွှန်ကြားတာတွေရောအရှိပါလဲဆရာ
အဲ့ဒါပါပဲခင်ဗျကျွန်တော်ကပုံမှန်ညွှန်ကြားနေကြပါခင်ဗျဥပမာဆိုလို့ရှိရင်ညာဟလာရေကြီးရဲ့ခါတို့ဥပမာဟိုလမ်းအန္တရာယ်ရှိတဲ့ခါတို့ဒီဟာတွေကကျွန်တော်ကလုံခြုံရေး3 page တွေကအငဲထုတ်နေကြခင်ဗျဒါပြီးတော့ UN နဲ့ကလည်းဒီ UN ရဲ့ဝန်ထမ်းတွေရဲ့လုံခြုံရေးကအရေးကြီးပါတယ်သူတို့အတွက်ကလည်းလုံခြုံရေးအတိအကျလည်းရှိဖို့လူတူရဲ့လားတူရဲ့ဟလာဒီရဲ့လက်ကလည်းဝန်ထမ်းတွေလုံခြုံရေးအတွက်ကိုလုံးကြိုတင်ပြီးတော့တတ်နိုင်ဆုံးပေါ့နော်ဟို3နဲ့ပရိယာနဲ့ဆောင်ရွက်ကြတာပါခင်ဗ
ျဟုတ်ကဲ့အခုမြန်မာနိုင်ငံမှာကျင်းပမယ့်အခုဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ပေါ့နော်ဟိုဘာတွေများဆောင်ရွက်နေတာတွေရောရှိပါလဲဆရာ
ကုလသမဂ္ဂအစွဲ့တွေကတော့ဟိုအထူးထူးတော့ဟလာဒီရွေးကောက်ပွဲမှာတချို့အဖွဲ့အစည်းတွေတော့ရှိပါတယ်ကုလသမဂ္ဂအနေနဲ့တော့ကြီးတော့မရှိပါဘူးခင်ဗျဟ
ိုရွေးကောက်ပွဲကိုစောင့်ကြည့်ဖို့တွေမှာရောကုလသမဂ္ဂက
အဲ့ဒါတလောမှာတော့ရွေးကောက်ပွဲစောင့်ကြည့်ရတဲ့ပတ်သက်လို့ကတော့ဒီချင်းရှိရလို့ကျွန်တော်မသိသေးပါဘူးခင်ဗျ
ခုလိုဖြစ်ကြပြီးတာကျေးဇူးတင်ပါတယ်နော်ဆရာ
ဟုတ်ကဲ့ပါခင်ဗျ